ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလမ်းမကြီးဖြစ်တဲ့မန္တလေးလာရှိုးမူဆယ်လမ်းမှာဒီကနေ့တိုက်ပွဲထပ်မံဖြစ်ပွားခဲ့ပြီးကားသွားလာတွေလုံးဝရပ်တန့်မသွားပေမဲ့အထိတ်တလန့်နဲ့သွားလာနေကြပါတယ်။လောလောဆယ်မူဆယ်မြို့မှာအခြေအနေဟာပြန်လည်တည်ငြိမ်စပြုလာနေသလိုနယ်စပ်ကုန်သွယ်ရေးဟာလည်းဆက်လက်လက်ပတ်နေဆဲရှိပါတယ်။ဒီသတင်းကိုVOAမြန်မာပို စနေနေ့ကဝင်ရောက်တိုက်ခိုက်ခံရပြီးတဲ့နောက်ဒီကနေ့မှလည်းမူဆယ်နဲ့နန်းဖက်ကအကြားမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပါတယ်ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုနန်းဖက်ကရဲရဲရှိတူကအခုလိုပြောပါတယ
်နန်းဖက်ကလည်းမူဆယ်ကျမကျွန်တော်တို့နန်းဖက်ကအေရီယာမဟုတ်တော့ဘူးအဲ့မူဆယ်အေရီယာရောက်သွားတယ်နန်းအောင်နဲ့နန်းပေါ်တို့ကျောမှာဖြစ်နေအောင်ကစ္စာကတော့ကိုယ်နိုင်ပြောရဲအခုချိန်ကြီးဖြစ်နေတယ်ဟိုင်းနောက်အောင်တကြောပါလေသူတို့ကဟိုဒီရွာထဲမှာဝင်လာတာကိုကိုရွာထဲဝင်လာတာကိုကိုရွာထဲမှာသူကအင်အားကြီးမှာ150မိလောက်ဝင်လာသူကအဲ့ရတဲ့ပြန်ဆွဲထုတ်ပြီးအဲ့ဒီဟိုနောက်အောင်တကြောတော့ဆက်သွားပြီးမှအဲ့ဒီဒီကြောမှာဖြစ်နေရကွာခွဲရတယ်ကြောသူကဖွဲ့လို့သိရတာ
ဒါကတော့နေကင်း7နှစ်ခွဲအချိန်ကပျော်ခဲ့တာဖြစ်ပါတယ်ဒီတက်ခိုက်မှုတွေဟာနေကင်း7နှစ်ခွဲအချိန်ထိလည်းဆက်လက်ဖြစ်ပွားနေကြောင်းရဲအရာရှိကပြောပါတယ်
တော်ဆုံးရှင်ကြီးကအကြောင်းနတ်အောင်တကြောမှာသူတို့အရဟိုဟာအဖွဲ့ကြီးကိုသူတို့ဒီဖြစ်ကြောင်းနေတဲ့တက်ဖွဲ့ဖြစ်နေပြရမယ်။ဟုတ်ကဲ့ခင်ဗျာအခုရှင်ကြီးပြနေရတယ်အဲ့လိုလိုကြားနေရမယ်။သူအဲ့ရောလိုင်းကားတွေကသွားပါလိုက်ဖြီးတဲ့လိုင်းကတော့ထိတ်လန့်ပေါ့ဗျာ။လိုင်းအဲ့မှာဖြစ်နေတာစံကြတယ်ဆိုတာကြည့်ရတယ်အခုရှင်ကြီးလေ။မရဘူးမြတ်သူသွားသွားတယ်ထိတ်လန့်မသူသွားတယ်ဒီကတော့ဘယ်လောက်ဖြစ်နေလဲသွားကြတယ်ခါကြတော့
လာရှိမူဆယ်နန်းခမ်းလမ်းမှာပြေးဆွဲနေတဲ့ရေမောင်းတူကတော့ဒီကနေ့ကားသွားလာနေပါကြောင်းအခုလိုပြောပါတယ်
ဒီနေ့နည်းနည်းရှိရခုနကဘက်မှာလည်းပြစ်လို့ဟုတ်ကဲ့တားမှာဟုတ်ကဲ့လက်ပုတ်တားဘက်မှာသူစေတရားငါးမကျော်ပဲလေဒါမဲ့သွားလိုက်လို့ရှိရခဏလေးပါလေကျန်ဒီတော့ကျော်တော့ရတော့
စနေနေ့ကဖြစ်ပေါ်တဲ့မူဆင်းတဲ့အနီးနားဒေသကတိုက်ပွဲတွေတွင်မှာရဲဌာနပြည်သူစစ်နဲ့အရတားစုစုပေါင်း20လောက်တေဆုံးပြီးလူ28ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီတိုက်ခိုက်မှုဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့တအန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။လက်ရှိမူဆယ်မြို့ရဲ့အခြေအနေကိုမူဆယ်မြို့ကဂရုဏာပရဟိတအသင်းဥက္ကဋ္ဌဦးတောင်းထွန်းကအခုလိုပြောပါတယ်
။ဖြစ်တာမူဆယ်မှာမဖြစ်ဘူး။နန်းပေါ်တကားကိုလက်နက်ကြီးနှလုံးထူတယ်။နန်းအောင်နာမှာသူတို့သွားတဲ့သူတို့ဖြတ်တဲ့ပြေကိုကတ်တလုတ်တာရှိတယ်။အဲ့ဒါပဲ။တကယ်ဟာတော့မူဆယ်မြို့မှာတော့အလုပ်ပုံမှန်လှုပ်ရှားနေကြတယ်။ရေသက်ကုန်တွေကြီးကတော့ကိုယ်ကလေးနဲ့တန်းကြောင်းတော့ဘာမှထိခိုက်မှုမရှိဘူးအလုပ်ပုံမှန်သွားနေကြပါတယ်ကြာကိုကားတွေကတည့်ရက်ကိုအတက်စင်းရအနည်းဆုံး3000နဲ့5000ကျားမှရှိတယ်လေရှိတဲ့အခါကျသူကဟိုခဏပဲရက်တဲ့ခဏပဲဗျကားတန်းကြီးကလမ်းပိတ်တယ်လို့ပြရဖြစ်တော့ခဏတော့ရက်သွားတာပဲပြန်ကြည့်သွားတဲ့အခါကျရှေ့ပြန်တိုးသွားကြတယ်ဒီတိုက်ပွဲခဏတော့ဖြစ်နေရတော့ကျွန်တော်ပြည်သူတွေဒုက္ခရောက်ပါတယ်တကယ်လို့လက်နက်ကန်ဖွဲ့တွေကြီးကြီးယူရပါလို့ပဲတောင်းဆိုချင်ပါတယ်ဗျ
စနေနေ့ကဖြစ်ပေါ်တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတအန်းပလောင်လက်နက်ကိုင်အဖွဲ့ကဒေသခံတွေနဲ့တရုတ်နိုင်ငံသားတွေကိုထိခိုက်စေတဲ့လောင်စာယုံကိုတိုက်ခိုက်တာဖြစ်ကြောင်းသတင်းထုတ်ပြန်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးရန်ကုန်မြို့အမေရိကန်တန်ယုံကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးတန်ယုံရဲ့ပြောရေးဆိုခွင့်ရှိသူ Miss Ayani Marine က VOA ကိုအခုလိုပြောပါတယ
်။ We are deeply concerned by the casualties caused by the recent clashes between the TNLA government security forces and militias in Muse township in northern Shan.
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့တွင်မှ TNLA တပ်အစိုးရလုံခြုံရေးတပ်ဖွဲ့နှင့်ပြည်သူစစ်တပ်အကြားမကြသေးမီကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တိကျတရားရရှိမှုတွေအတွက်မိမိတို့အနေနဲ့များစွာစိုးရင်ပူပန်ကြောင်းပြောဆိုထားတာပါ။တစ်ဆက်တည်းမှာပဲထိခိုက်မှုတွေမရှိအောင်ထိန်းသိမ်းဆောင်ရွက်ကြဖို့ဒုက္ခရောက်သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးတာကိုခွင့်ပြုဖို့နဲ့ပြဿနာတွေကိုငြင်းချမ်းစွာဖြေရှင်းဖို့တိုက်တွန်းထားပါတယ်2016ခုနှစ်နိုဝင်ဘာလအတွင်းကလည်းကချင်ပလောင်ကိုကန့်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကမူဆယ်ကုတ်ခိုင်မုံကိုအပါဝင်ရှမ်းပြည်နယ်မြောက်ပိုင်းကအစိုးရတပ်စခန်းနဲ့ရဲကင်းစစ်တပ်နေရာလောက်ကိုဝင်ရောက်တိုက်ခိုက်တာတွေဖြစ်ပွားခဲ့ပူပါတယ်